သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဆက်နပီပက်လဲအိမ်လေးတစ်လုံးထဲမှာလူငယ်တဦးဟာဝါချမ်းမြေပေါ်မှာထိုင်ရင်သူ့အိမ်ရှိကဖျက်လျှောက်တဲ့သူတွေကိုလက်မလေးထောင်နှုတ်ဆက်နေတတ်ပါတယ်။မွန်းတက်ထမင်းစားချိန်ရောက်ပြီဆိုရင်တော့အိမ်ကိုလမ်းအော်ခေါ်တဲ့အခါသူ့အမေဒါမှမဟုတ်အမညီမတွေကလာရောက်ထမင်းကြွေလေးရှိပါတယ်။ဒီလိုဖျက်တမ်းနေရသူရဲ့နာမည်ကတော့စောသိန်းဝင်းမာ။လက်ရှိမှာအသက်21နှစ်အရွယ်ရှိတဲ့သူဟာမွေးရပါပိုလီယိုရောဂါဝေဒနာကိုခံစားရင်းထိုင်းမြန်မာနယ်စပ်တောင်ရင်မြေကမ်းဘေးဆစ်ဆောင်စခန်းမှာခိုလုံနေရပါတယ်။ထိကြိုက်လွယ်အုပ်စုထဲမှာပါဝင်နေစောသိန်းဝင်းတို့လိုမတန်ဆွမ်းနေဟာပြည်ရင်းပဋိပက္ခတွေကြောင့်လေရင်တန်တွေလက်နက်ကြီးတန်တွေနဲ့တနတ်တန်တွေကြမှာပဲအသက်ပေးလို့ဖို့ပြေလွှာနေကြရပါတယ်။စစ်ပြေးနေရတဲ့အချိန်ကြီးမှာပဲအမေဖြစ်သူနော့ချက်ဟာတားဖြစ်သူဘီအန်ရဲ့ကင်မိုးပုံမိုးယုံကန်နေရပါတယ်
။ပါခေါ်ရမယ်မေးသေးလဲသူလဲသေးပေါ့ဒီမျိုးတွေ့ရမရခေါ်ရလေမထားရဘူးလေ။များလည်းမပြားထာရဗလာနဲ့သာဘယ်ထားရမလဲကိုသာသူဘယ်လိုမျိုးသာထားမလဲမရရပိုးမယ်တို့တွားရတွားခုမှဘာမှမရှိဘူးတနေ့နောက်တနေ့စားကားလည်းမရှိဆိုင်ကမရပိုးမယ်လေမထားဘူးလေလို့ပြေးရတာအဲ့သူပြေးဒီများပြေးသူဘာသူဝန်တားသူကြီးတယ်ဒီများကြောကုန်မှာဟုတ်ပါလေဘာမှနားမလဲလေလောက်တလောလာအဲ့လိုမျိုးလေလာလဲလဲလဲတနာတန်လည်းကြီးကျယ်ဆိုမှဘေးမှာတော့နေဒီခုလည်းအဲ့လိုမျိုးများတတိနဲ့နေတတိရနေနေလို့ပြေးပြေးအမင်းနေရာဘေးမှာပဲကာမှာကုတူကံနေတော့ဘာဖြစ်နေပြင်းဘာမှမပါနားမလဲဒီကလေးတကောင်ရိုက်တော့ကိုယူပဲသူ့ကိုခယုနာဖြစ်ပေါ့သူ့ကိုပဲချစ်ရများတယ်ဒီကိုလည်းများပေးစားမစားရတယ်မပေးစားလည်းမစားရတယ်ဒုက္ခလည်းကြီးကြီးရောက်တော့သူ့ဟောစာဝတ်နောက်ရေးတွေ့လဲစဉ်းစားလို့မတည်အလောက်လည်းမရှိဘယ်ချိန်မှဒီနိုင်ငံရေးကောင်းမလဲ
အသက်50ဝန်းကျင်တက်ကြီးပိုင်းအရွယ်ရောက်နေပြီဖြစ်ပေမဲ့နော့ချက်ဟာစစ်ကြောက်ပြေးလွှာရတိုင်းခန္ဓာကိုယ်ထိမှုခက်ခဲတဲ့စောသိန်းဝင်းကိုအမြဲချီပိုးနေရတာပါ။ကျန်းမာရေးမကောင်းတဲ့ခင်မွန်တမီ3ရောင်ပိုလီယိုရောဂါသည်သားနဲ့အတူစစ်ရှောင်ဘဝရောက်နေတာနှစ်နှစ်ဝန်းကျင်ရှိနေပါပြီ။စောသိန်းဝင်းတို့လိုမတန်ဆွမ်းနေရဲ့အခွင့်အရေးကာကွယ်ဖို့အတွက်ကုလသမဂ္ဂအခွင့်အရေးဆိုင်ရာကွန်ဗင်းရှင်းမှာဆိုမြန်မာနိုင်ငံဟာလက်မှတ်ထိုးကတိပြုထားတဲ့နိုင်ငံလေးဖြစ်ပါတယ်။စီဝါရေးဆန်းဆောင်ရေးမြန်မာလာဖို့လုပ်ငန်းခွင်နဲ့အစဉ်ပြေမဲ့ပတ်ဝန်းကျင်ဖန်တီးပေးဖို့နဲ့လွတ်လပ်စွာပညာသင်ကြားဖို့စတဲ့အချက်ခုနှစ်ချက်ပါဝင်တဲ့ဂရိကဝေးတွေပါ21ရာစုတကြော့ပြန်အာဏာသိမ်းကာလမှာတော့အခွင့်အရေးတွေကဆုံးရှုံးနေတဲ့အခြေအနေမှာသာရှိနေပြီးအမောင်ခစ်ထဲမှာစောသိန်းဝင်းအပြင်တခြားမတန်ဆွမ်းတွေဟာလူသားချင်းစာနာမှုအကူအညီရရှိဖို့တောင်မလွယ်ကူလာပါဘူးမြန်မာနိုင်ငံမတန်ဆွမ်းသူများခွင့်တူညီများပူပေါင်းဆောင်ရွက်ရေးကော်မတီ MCERP ရဲ့ဥက္ကဋ္ဌကိုစော်လင်းထွန်းကတော့
ရက်ခွက်ပဲကြည့်နေရရက်ခွက်ကပြည်သူလူထုဒီမိသားစုရေးဆွေမျိုးတွေဒီတာဟိုလိုပါရိုက်တာဖြူလူစိတ်ဝင်စားတဲ့လူသူများပေါ်မှာကုညီချင်တဲ့လူတို့လူတွေနဲ့ဝိုင်းဝန်းပြီးတော့ပဲရှိရဲကာယကရှင်ကတော့မတက်နဲ့မရှိနိုင်တော့လည်းဘဝဝင်ကြီးကနေပြီးတော့အလိုဟာမျိုးတွေနဲ့ပဲစီကန်စီကိုသွားကြတာရှိတယ်ဒီလိုပဲဆက်ပြီးတော့ပဲဆက်သွားမှာဘာလို့လဲဆိုတော့ဒီချိန်မှာပြင်ပတဲ့ဒေါ်လာကြီးမြန်မြန်ပြီးသွားမှပြည်လေဘုတို့ဆက်လုံနိုင်တာဒါပြည်လေတော့ပြောလို့မရသေးဘူးသူတို့အပြင်မသွားရတော့ပို့ပြီးတော့အိမ်ထဲမှာနေလာတယ်လူအဖွဲ့အစည်းတွေကနေပြီးတော့ဟိုအရင်တော့ဘဝကိုပြန်ပြီးတော့မဖွင့်ပြိုးတဲ့နောက်ကျကျတဲ့ဘဝကိုပြန်ရောက်သွားလို့ပြန်ဖြစ်ကြတာပေါ့နော
်အာနာမသိငင်ကာလာကစောသိန်းဝင်းဟာထိုင်းနိုင်ငံရဲ့မတန်ဆွမ်းသူတို့အတွက်ရည်ရွယ်ဖွင့်လှစ်ထားတဲ့လက်ချက်တရားရေးအစီအစဉ်တွေမှာ9နှစ်ကျော်တင်ယူခွင့်ရခဲ့ပါတယ်မြန်မာပြည်ကိုပြန်လဲပြောင်းရွှေ့တဲ့အချိန်ကစပြီးလက်ရှိအာဏာသိမ်းကာလအထိတင်ကြားရေးအစီအစဉ်တွေမရှိတာကြောင့်ရှစ်နှစ်ကျော်ကြာပညာရေးနဲ့ဝေးကွာခဲ့ရပါတယ်။ဆစ်ဆောင်စခန်းရဲ့နေအိမ်တွေဟာလည်းယာယီတဲပုံစံနေအိမ်တွေဖြစ်တာကြောင့်စောသိန်းဝင်းလိုမတန်ဆွမ်းသူတို့အတွက်တော့မကြခဏဆိုသလိုကြမ်းခင်းတွေအသားကိုထိုးမိတာကြမ်းခင်းပေါ်ကနေပြုတ်ကျတာတွေကြုံခဲ့ရပါတယ်။သူတို့အတွက်တမကဆစ်ဆောင်နေရသူအသည်သည်ဟာလူသားပိသားစွာနေထိုင်နိုင်ရေးအပြင်စာဝတ်နေရေးဖြည့်ရှင်းနိုင်ဖို့အတွက်အလောက်ကိုင်းခွင့်လန်းရှာပါမှုတွေနဲ့ပါကြုံတွေ့နေရတာပါအလူရှင်တွေကိုသာမိကိုအားထားနေရတဲ့ဆစ်ဆောင်တွေအတဲကုညီထောက်ပံ့မှုတွေဟာလည်းဆစ်ဆောင်ကာလကြာလာတာနဲ့အမျှယော့နေလာပါတယ် တော်လိုင်းကာလအကျွဲမှာဆိုရင်လေစီးရီးနိုင်ငံရေးကိုသာဦးစားပေးဖြည့်ရှင်နေကြတာကြောင့်ပြီးခဲ့တဲ့နှစ်မှာဆိုနိုင်ငံအနှံ့ဆစ်ဆောင်တွေအတွက်လူသားချင်းစာနာမှုအကူအညီ70တန်းလောက်သာပေးနိုင်ခဲ့တယ်လို့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG စီရင်တွေအရသိရပါတယ်။စောသိန်းဝင်းရဲ့ညီမဖြစ်သူအဲ့တဖောကတော့အကူဖြစ်သူကိုစောင့်ရှောက်နိုင်ဖို့အတွက်အလုတ်ကန်အခွင့်အလမ်းတစ်ခုလောက်ပဲဖြစ်ဖြစ်လိုချင်မိသူပါ
ကွာချမ်းမှုတော့ရှိရတကယ်လို့တမီးတို့လိုက်သွားနေလဲချက်ဆိုရေလေသူလည်းသွားချင်မှာပဲအဲ့ဒီချိန်နဲ့လိုက်ပို့ပေးတယ်ဗျာနော်အေးမဆရာတို့လဲနေပါလိမ့်ရှိရအဲ့ဒီစကြလိုက်တို့လဲနေတယ်ပါလေလိုက်ပို့ပေးလို့ရအခုကျတော့တို့လည်းမရှိတော့ဒုက္ခရပါလေဒုက္ခတော့အမေပဲပို့ရတယ်သမီးတို့လည်းတိတ်ပြီးတော့မထိနိုင်ဘူးသူ့ကိုယ်လုံးနဲ့ကိုယ့်ကိုယ်လုံးကလည်းချားရလေသမီးတို့ထိပြီးဆွေလည်းလဲချမှုပဲရှိရဲ့အဲ့ဒါတော့နည်းနည်းကူစားရတယ်သူ့ကိုကောက်မမထားချင်တာပေါ့နော်ကိုယ်လည်းအလုပ်ချူစားတယ်အလုပ်ချူစားမဖြစ်လောက်ဆိုတော့လည်းကျိုးတော့အလုပ်တော့ချူစားကြံကြပါအလုပ်တွေပဲလိုက်လောက်ရလေလောက်တော့တော့နွေရာသီတစ်ချက်တော့ဘာလုံးမှလည်းမရှိဘူးမိုးတွေးနဲ့စောက်တွေးရအလုံးကိုနည်းနည်းရှင်းနည်းနည်းရှိတော့လောက်ရသေးတယ်အဲ့ကြတော့သူတို့အရှိရဆိုတာနည်းနည်းထက်စင်တာအဲ့လိုအဆင်မပြေဘူးပေါ့နော
်လက်ရှိမြန်မာနိုင်ငံရဲ့လူဦးရေသုံးပုံတစ်ပုံကလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာပေါင်းဆက်ညီနိုင်ရေးရော UN OCHA ကထုတ်ပြန်ထားပါတယ်စီရှာစကန်အနီကမြေမြုံမိုင်းပါဝင်စစ်ပွဲရဲ့နောက်ဆက်တွဲတွေကြောင့်ကိုလက်အင်ကထိခိုက်ခဲ့ရသူ9000နီးပါးရှိနေတယ်လို့လည်း NUG ကဆိုထားပါတယ်အနာသိန်းနှစ်နှစ်ခွဲကျော်ကာလအကျွဲ့မှာမတန်ဆွမ်း90ကျော်အသက်ခံရပြီးမြေပြင်မှာကြိထက်လဲပုံပြနိုင်တယ်လို့မတန်ဆွမ်းအရေးတက်ကြလှုပ်ရှားသူတွေစီကတည်ရပါတယ်စစ်ကောင်စီကနိုင်ငံသားငွေစီစဉ်မှုတွေကိုချုပ်ကန့်ထားတဲ့အခြေအနေနဲ့NGO CS လို့လို့အဖွဲ့အစည်းတွေရဲ့မတန်ဆွမ်းအရေးထုတ်ဖော်ပြောဆိုတဲ့အတန်တိတ်သွားတာတွေကလည်းအကူအညီရရှိဖို့အဟန့်တားဖြစ်စေတယ်လို့ဆိုကြပါတယ်မတန်ဆွမ်းအရေးတက်ကြလှုပ်ရှားသူတို့ဖြစ်တဲ့ကိုမိုးထက်ရှန်ကတော့လက်ရှိပြည်တွင်းစစ်အခြေအနေကာလမှာလည်းမတန်ဆွမ်းနေရဲ့ဘဝရည်တည်ရေးကိုတပြိုင်နက်တည်းလှုပ်ဆောင်ပေးဖို့လိုတယ်လို့ပြောပါတယ
်ဘူလာရှိနေတဲ့မတန်ဆွမ်းနေရဲ့ဒီတိုင်းသားဒေသအခုဆိုရင်ပြည်တွင်းမှဖြစ်နေတဲ့တိုက်ပွဲတွေနေရာပေါင်းစုံမှာဖြစ်နေတဲ့အဲ့ဒီမတန်ဆွမ်းတွေကညာတော့ဒုက္ခရောက်နေကြတယ်ဆိုတော့အဲ့ဒါကိုပွင့်လင်းမြင်တာကိုဒီဖြစ်ရတဲ့ဒီကိုကျွန်တော်တို့အများကြီးတစ်စပြင်းပြန်တီးဖို့လိုတယ်ပေါ့နော်ထို့နည်းသူကျွန်တော်တို့ကအခုတော်လိုင်းရင်းနဲ့အတူကျွန်တော်တို့တစ်ဆက်တည်းစဉ်းစားမှာကျွန်တော်တို့ဒီတော်လိုင်းရင်းကာလမှာမတန်ဆွမ်းဖြစ်သွားသူတွေအခုတိုင်းသားဒေသတွေကစီမီဆောင်ဒေသတွေမှာရောက်နေမတန်ဆန်းဖြစ်သွားနေတဲ့အတွက်ကျွန်တော်တို့တစ်ဆက်တည်းပြန်လည်ထူထောင်ရေးကဏ္ဍကိုဟိုပူလဲစဉ်းစားမှာဖြစ်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့တစ်ချိန်ပြီးမှပဲဒီဟာတွေပြန်စဉ်းစားမယ်ဆိုလို့ရှိရင်ဒီမတန်ဆန်းသူတွေရဲ့ခံစားရတဲ့ကာလတွေအရင်ရှိကြမယ်။မတန်ဆန်းမှုရှိတဲ့လူတွေဟာခံစားမှုပုံများတယ်ပေါ့နော်။ဆိုတော့သူတို့အတွက်ကိုတူတင်ပြီးတော့အခုတည်းကတောင်းဝင်စီသူတွေရောဝိုင်းဝန်းပြီးတော့အခုတည်းကဝိုင်းဝန်းလှုပ်ဆောင်ကြဖို့သူတို့ကဏ္ဍကိုထည့်သွင်းစဉ်းစားပြီးတော့ပြန်လည်ထူထောင်ရေးအစဉ်အထိကိုเนาะကဏ္ဍတစ်ခုအနေနဲ့ထည့်သွင်းပြီးအကောင်အထည်ဖော်ကြဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဟုတ
်စံတပီ6000ကျဲစာ3စီတန်းစီဝယ်ယူနေရတဲ့အထိအဖက်ဖက်ကနှိမ့်ကြသွားတယ်မြန်မာနိုင်ငံရဲ့အခြေအနေတွေကြားမှာမတန်ဆွမ်းအခွင့်အရေးပြန်လည်ရရှိဖို့ကမလွယ်ကူသေးပါဘူးပဋိပက္ခအခြေအနေကိုတန်းတူရင်ဆိုင်နေရတဲ့ဘဝတူအချင်းချင်းကူညီပတ်မှုရင်လက်ရှိအခြေအနေကိုဖျက်ဆီးနေကြရတာပါအလိုချင်းဆုံးဖြစ်တဲ့စိတ်မဲ့ဆုံးဆိုတဲ့ဝင်ကျင်မရရှိနိုင်သေးတာကြောင့်စိတ်ပေးဆောင်ပြည်သူတွေဟာလည်းအမြဲဆိုသလိုအတိတ်သတိနဲ့နားဆွင့်နေရပြီးပြေးလွှားနိုင်ဖို့ပြင်ဆင်ထားကြရပါတယ်နောက်ချက်ကတော့ဘလို့အခြေအနေမျိုးပဲရှိလာလားသူ့ရဲ့သားကိုတပါးတည်းခေါ်သွားမှာဖြစ်ပြီးသားဖြစ်သူနဲ့စိုးတူကောင်းတူရင်ဆိုင်ဖို့ဆုံးဖြတ်ထားသူမိခင်တူပ
ါသူမီးရဘလမီလာဝိုင်းကူဖို့လည်းဘာမှမရဘူးစဉ်းစားလို့မှမထိတယ်သူတွင်နေပဲစိတ်ပူရတာပေါ့အကြောင်းတော့ပြတ်ထားရင်တော့ဘမမဆက်တွင်မရတော့မပြန်ထားဖြစ်တော့အကြောင်းနေရရတော့သူနားလဲလာမော့သူတိတာတော့မှမများပေါ့အရေးကြောက်လိုက်ဒုက္ခရ ဘယ်လိုမျိုးပြေးဆွဲရမလဲဆွဲလို့မှမနိုင်တာတူတူဝမိသားစုလို့ဝတူတူဝနေကြတယ်မပြေးဘူးသူတို့လည်းသူ့မောင်နာမှာပဲကြီးကြီးငငယ်ရောက်တိုင်းပဲမောင်းသွားလည်းမသွားကြဘူးမောင်ကကာနေတောက်ဆူလည်းတောက်ဆူမထိဘူးသူတည်းမအေးရဒီလိုမျိုးဝဝချေးရမောချေးရမောသူထားတော့မဖြစ်ဘူးလောက်ပြီလေဘာမှလောက်ပြီမမသာတော်တော့ဘာမှမရှိရတနေ့လောက်တနေ့စားရလူကိုစီတလာတော့ဝမ်းလောက်ဝမ်းစားတော့ဝမ်းကျွေးတော့မရှိတဲ့ခါရပြောမသားတော့ကုသက
မတည်ငြိမ်သေးတဲ့နိုင်ငံရေးအခြေအနေကြောင့်စစ်ရှောင်အများစုတွေနေရပြန်နိုင်ရေးဟာအလန်းဝင်းနေစေပဲလို့လေလာတုံတဲ့သူတွေကဆိုကြပါတယ်လူသားချင်းစာနာမှုအကူအညီပေးရေးကိုလည်းစစ်ကောင်စီကထိန်းချုပ်ထားတာကြောင့်စစ်ပေးဆောင်ပြည်သူတွေဟာကိုယ်စိတ်ပင်ပန်းမှုတွေနဲ့နေစဉ်ဘဝတွေကိုစခန်းတွင်းမှာပဲကုန်ဆုံးနေကြရတာပါဒီအခြေအနေတွေကြားမှာတော့စော်သိန်းဝင်းတို့လိုလူနည်းစုမတန်ဆွမ်းတွေဟာမိသားစုဝင်တွေနဲ့အတူလူအခွင့်အရေးတွေဆုံးရှုံးနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ကြားတာဖြစ်ပါတယ်
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ